လာပါခင်ဗျာ RFA ပေးစာကဏ္ဍကနေနှုတ်ခွန်းဆက်လိုက်ပါတယ်ကျွန်တော်ကကျော်စောင်းဝင်ပါ
ကျွန်တော်ကတော့ထာကပ
ါ RFA ပေးစာကဏ္ဍကနေပထမဆုံးဖော်ပြပေးမယ့်စာကတော့ညီညီမောင်ဆိုတဲ့ Facebook account ပိုင်ရှင်ကပေးပို့လာတဲ့စာတစ်စောင်ဖြစ်ပါတယ်အခုပေးစာကတော့ဘသူ့ကိုမှထိခိုက်မျက်နှာစေလိုတာမရှိသလိုလိုအပ်တဲ့အရေးယူဆောင်ရွက်မှုလည်းရှိစေခြင်းပြီးစနစ်တကျလည်းဖြစ်စေခြင်းလို့ပါတဲ့သူပြောချင်တာကတော့လက်ရှိရန်ကုန်မြို့မှာညဘက်မှာကြုံတွေ့နေရတာကိုပြောချင်တာပါတဲ့ဘာအကြောင်းလဲဆိုရင်ပြန်ကားတွေ drift ဆွဲပြီးပြန်မောင်းနေတာတွေကြောင့်များစွာစိတ်အနှောက်အယှက်ဖြစ်ရပါတယ်တဲ့။ဘယ်နေရာမှာလဲဆိုရင်ရန်ကုန်မြို့လက်ကောင်တက်တဲ့ကဘာအေးဖျားလန့်ပေါ်ဒဂုံမြို့နယ်စေယုံရှိသတိဆိုင်ရုံဦးရင်အနီးအနားဝန်းကျင်မှာညဘက်ဆိုရင်ပြန်ကားတွေဟာအုပ်စုလိုက်တန်းစီရပ်ထားပြီးဒစီးပြီးဒစီး drift ဆွဲနေတာဟာမိကိုညှော်နှံတထောင်းထောင်းနဲ့လမ်းသွားလမ်းလာရှင်သွားရှင်လာတွေကိုပိတ်ပြီးထိတ်လန့်နေရပါတယ်တဲ့။လူငယ်တွေရဲ့ဝါသနာကိုလည်းနားလဲပါတယ်တဲ့။အဲ့လိုဝါသနာရှင်တွေအတွက်လေးကျင်ရေးကွင်းကောင်းကောင်းတွေလည်းရှိစေချင်ပါတယ်တဲ့အဲ့လိုမှမဟုတ်ဘဲလေးကျင်ရေးမောင်းဖို့ကွင်းလည်းမရှိကွင်းမရှိတော့လမ်းပေါ်တက်လာလမ်းပေါ်တက်လာတော့အခြားသူတွေအတွက်စိတ်အနှောက်အယှက်ဖြစ်ရအဲ့လိုမဖြစ်အောင်တက်ဆိုင်ရာတာဝန်ရှိရင်တန်းရဲအဖွဲ့တွေတက်ဆိုင်ရာအာဏာပိုင်အဖွဲ့တွေကတင့်တော်သလိုစီမံဆောင်ရွက်ပေးဖို့ RFA ကတစ်ဆင့်တင်ပြရတာဖြစ်ပါတယ်တဲ့ခင်ဗျာ
နောက်ထပ်ပေးစာတစ်စောင်ကတော့ RFA ပေးစာကဏ္ဍကိုဖုန်းနဲ့ဆက်သွယ်ပြောကြားလာတာဖြစ်ပါတယ်အခုလိုပြောကြရတာဟာတန်းပြည်အတွက်ရှက်ဖို့ကောင်းလို့အမြင်မတော်လို့ပြောချင်တာကိုဘယ်ပြောရမယ်မသိလို့ RFA ကိုဆက်သွယ်ပြောကြရတာဖြစ်ပါတယ်တဲ့တက်ဆိုင်ရာတာဝန်ရှိလူကြီးမင်းတွေသိရှိပြီးအစီအပြင်မဲ့နီလန်းနဲ့အကောင်းဆုံးဆောင်ရွက်ပေးမယ်ဆိုရင်တန်းပြည်အတွက်လည်းဂုဏ်သိက္ခာရှိမှာဖြစ်တဲ့အတွက်အမြန်ဆုံးလဲဆောင်ရွက်ပေးစီလိုပါတယ်တဲ့ပြောချင်တဲ့အကြောင်းအရာကတော့ရှင်ကိုဘုရားဘော်တက်မဲ့သူတွေကိုဝေစားလဲလဲပေးတဲ့ကိစ္စပဲဖြစ်ပါတယ်တဲ့ဘုရားဘော်မှာမယင်မကြီးဖြစ်လို့အဝေစားလဲလဲပေးတာလက်ခံပါတယ်တဲ့ဒါပေမဲ့အခုဖြစ်နေတာကမူကောင်းပေမဲ့စင်နာမကောင်းတဲ့အတွက်ကိုလူမျိုးကိုနိုင်ငံကိုနိုင်ငံသားတွေထင်သေးစေပါတဲ့။ဖျားဖို့တက်သူများဘောင်းမီစကတ်ဝိတ္တူများဝစ်စားစီမှုအစင်မပြေတဲ့နိုင်ငံသားဧည့်သည်တွေကိုအခမဲ့ဝစ်စားငှားရဲပေးတယ်လို့စိုင်းမုတ်ထောင်ထားပေမဲ့ဖျားလုံချုံကြီးတွေကစီးပွားဖြစ်လှုပ်ဆောင်နေတာတွေရှိနေပါတယ်။နောက်ပိုင်းငှားရဲတဲ့ဝစ်စားလဲလုံလုံလောက်လောက်စီးစီချင်ပါတဲ့။ဘာဖြစ်လို့လဲဆိုတော့တခါဖျားဖို့မှာနိုင်ငံသားဧည့်သည်ယောက်ျားကိုမိမထမင်းကြီးပေးဝတ်ထားတာဟာအလွန်ကြီးရဆိုးပါတဲ့။အဲ့လိုစနေတကြစီမံမှုမရှိတဲ့လုပ်ရမျိုးမဟုတ်ပဲတကယ်စနေတကြစီမံဆောင်ရွက်မှုရှိစေချင်ပါတယ်တဲ့။ဘာဖြစ်လို့လဲဆိုရင်ရှင်ကုန်ဘုရားဟာမြန်မာနိုင်ငံရဲ့အထုတ်ထိတ်တင်ရှားတဲ့ဘုရားဖြစ်ပြီးနိုင်ငံသားဧည့်သည်တွေလည်းအတော်လာများတဲ့နေရာဖြစ်တဲ့အတွက်တိုင်းပြည်ကုန်သိက္ခာနဲ့လည်းအများကြီးတက်ဆိုင်တဲ့အတွက်တက်ဆိုင်ရာတာဝန်ရှိလူကြီးတွေကအကောင်းဆုံးစီမံဆောင်ရွက်ပေးစီလိုတဲ့အတွက် RFA ကိုဆက်သွယ်ပြောကြရတာဖြစ်ပါတယ်တဲ့ခင်ဗျာ
။မိမိမျိုးနဲ့ကျေးရွာရက်ကွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ bami@rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ
်အခုပေးစာကတော့နေမင်းအောင်ဆိုတဲ့ Facebook account ကနေပြီး RFA ပေးစာကဏ္ဍကိုပေးပို့လာတာဖြစ်ပါတယ်ဒီအကြောင်းအရာကိုအထူးသဖြင့်နိုင်ငံတော်သမ္မတကြီးသိစေချင်ပါတယ်တဲ့ပြောခြင်းတဲ့အကြောင်းအရာကတော့မူရစေဝါဖမ်းဆီးနေတဲ့ကိစ္စပါတဲ့ဘသူကမှကောင်းကျိုးမပေးတဲ့မူရစေဝါကိုဖမ်းဆီးနှိမ်နှင်းတာထောက်ခံပါတယ်တဲ့ဒါပေမဲ့ဖမ်းဆီးနေရတွေဟာတရားမျှတမှုမရှိရတွေလည်းရှိနေပါတယ်တဲ့တချို့သောရဲတွေဟာအမှုလို့အမှုရှာတဲ့ပုံစံနဲ့မတရားဖမ်းဆီးတာတုံးဆွဲသူကိုတုံးဆွဲတဲ့အမှုနဲ့မဟုတ်ဘဲရောင်းဝယ်သူအဖြစ်ထောင်ချောက်ဆင်ဖမ်းဆီးတာတွေပြုလုပ်နေလို့ပါတဲ့တကယ်တမ်းကျတော့အခုချိန်ထိကြီးမားတဲ့ဖမ်းဆီးရရှိတာတွေကျတော့ပိုင်ရှင်တော်မရှိဘူးဖြစ်နေတာတွေဟာတရားဥပဒေကိုပျောင်ပျောင်တင်းတင်းလိမ့်လဲသလိုဖြစ်နေတာတွေကိုနိုင်ငံတော်သမ္မတကြီးသိရှိပြီးလိုအပ်တဲ့ဖြည့်တင်းဆောင်ရွက်တာတွေပြုလုပ်စေခြင်းနဲ့အတွက်RFA ပေးစာကဏ္ဍကနေတင်ပြရတာဖြစ်ပါတယ်ခင်ဗျာ
အခုပေးစာကတော့ခိုင်ပြည်နယ်ဘူတီတောင်မြို့ကနေပေးပို့လာတဲ့စာပဲဖြစ်ပါတယ်ဘူတီတောင်စေအောင်ကြကြေးရအုပ်စုမှာ NGO INGO ICRC နဲ့တခြားကယ်ဆယ်ရေးအဖွဲ့အစည်းတွေကစည်ရင်းသားတွေကိုကူညီထောက်ပံ့ပေးတာကိုကြေးရအုပ်ချုပ်ရေးမှုနဲ့အုပ်ချုပ်ရေးကုမ္ပဏီတွေကတဝက်စီခေါင်းပုံဖျက်ဆားနေပါတယ်နိုင်ငံတော်စိုးရွားကနေကျန်းမာရေးစောက်ရှောက်ဖို့ပေးတဲ့ထောက်ပံ့ကြေးကိုလည်း90ခန့်လုံးဖျက်ဆားနေပြီးဒေသမှ230ကိုလည်းမြေစီပေးမယ်ဆိုပြီးလမ်းစိတ်9000ကျပ်စီကောက်ခံပြီးအိတ်300ကျော်ကိုလက်သမားတွေကိုမပေးဘဲဘူတီတောင်မြို့မှာငွေသိန်း60နဲ့ရောင်းချခဲ့တာတွေအဲ့လိုအနာအလွဲသုံးစားလုပ်နေတဲ့စီအိုကြကြေးရအုပ်ချုပ်ရေးကုမ္ပဏီအဖွဲ့တွေကိုအရေးယူပေးဖို့ RFA တည်င်းဌာနကတဆင့်နိုင်ငံတော်သမ္မတရုံးတာမီခန်ရုံးနဲ့အဂရိတိုက်ဖြတ်ရေးကော်မရှင်များတို့တင်ပြရန်စီအိုကြအုပ်စုတောင်းလူလက်သမားများက RFA ဌာနကိုမေတ္တာရက်ခံအပ်ပါတယ်ဆိုပြီးရေးသားပေးဖို့တောင်းဆိုလာပါတယ်ခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက399 666 4331 399 004926 39တို့ဖြစ်ပါတယ်
အခုပေးစာကတော့မွန်ပြည်နယ်မော်လမြိုင်မြို့ကနေပြီး RFA ပေးစာပြန်စာကဏ္ဍကို message box ကနေပေးပို့လာတာဖြစ်ပါတယ်။လမ်းမီးတွေထွန်းပေးဖို့ပြောဆိုရတာဖြစ်ပါတယ်ဆိုပြီးစစ်ကဲကုန်းရက်နေဒေသခံတအူးကပေးပို့လာတာပါ။မော်လမြိုင်မြို့စစ်ကဲကုန်းရက်နဲ့ရွှေတောင်ရက်ကွက်နှစ်ခုမှာရှိတဲ့တာယာကုန်းဝစ်ကြီးဖျားနဲ့နဲ့အထက်လမ်းမကြီးဆုံရလမ်းစုံလမ်းကွက်မှာအချက်ပြမီတက်ဆင်ပေးစီလိုပါတယ်တဲ့။ဘာကြောင့်လဲဆိုရင်အဲ့နေရာမှာရင်တိုက်မှုခဏခဏဖြစ်နေလို့ပါတဲ့။တက်ဆိုင်ရာတာဝန်ရှိသူတွေမျိုးနယ်စီမံတာယာရေးတာဝန်ရှိသူတွေသိရှိပြီးဆောင်ရွက်ပေးစီလိုတဲ့အတွက် RFA ပေးစာကဏ္ဍကတက်ဆင်ရေးသားပြောဆိုတင်ပြရတာဖြစ်ပါတယ်တဲ့ခင်ဗျာ။ဒီတစ်ပတ်ပေးစာကဏ္ဍကတော့ဒီလောက်ပါပဲ။နောက်တစ်ပတ်တွင်မှလည်းပေးပို့လာတဲ့စာတွေကိုတင်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ။RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။